1999ခုဧပြီလ16ရက်တထုံမြို့ရွှေပါရမီတော်ရမြတ်စင်းကျောင်း၌ပထမကြိမ်မြောက်ဆင်ကျင်းပါသည်ပฏิပဌာန်ဝိပဿနာ9ရက်တရားစခန်း၌ဟောကြားအပ်သောမြင့်မြတ်သူတို့ဤစံအိမ်တရားတော်မြင့်မြတ်သူတို့ဤစံအိမ်လို့အမည်ပေးထားတဲ့တရားတော်ရဲ့ပင်စမပိုင်းဏိဂုံးပိုင်းကိုဒီနေ့ဆက်ပြီးတော့ဟောကြားအနာကြားရအောင်မဟောမီမနာမီတရားပိုင်ရှင်ဖြစ်တော်မူသောသဗ္ဗညုမြတ်စွာဘုရားရှင်ကိုထိုဘုရားရှင်ဤအရဟံဂုဏ်တော်ပွားများခြင်းဖြင့်ရှိခိုးပူဇော်ကြရအောင်အားလုံးပဲဂုဏ်တော်အဘိဓိ၃မျိုးကိုတစ်ခုတွင်နဲ့၃ခါပွားများကြရအောင်အရဟံသီလတာကင်းစင်တော်မူသောမြတ်စွာဘုရားအရဟံစိတ်ွယ်ရာရက်၌ပင်၎င်းမူကိုပြုတော်မမူသောမြတ်စွာဘုရားအရဟံပူဇော်သူကိုခံယူတော်မူထိုက်သောမြတ်စွာဘုရားမြတ်ပြီးပြီဖြစ်တဲ့အတွက်ကြောင့်လည်းဦးချီထားတာလေးတွေချပြီးတော့တက်တာတဲ့ဣရိယာပုတ်အနေထားနဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီ။ဒီနေ့ညီမသူတို့ရဲ့စံအိမ်တရားကိုပြီးဆုံးအောင်ဟောကြားရမယ်။ပြီးခဲ့တဲ့၄ရက်ကညီမသူတို့ရဲ့စံအိမ်ရဲ့အကြီးအသေး၄မျိုးပြောခဲ့ပြီးပြီ။နောက်ထပ်၁၀မျိုးကိုအချင်းချင်းအချင်းချင်းကလေးတွေနဲ့ပြောကြရအောင်မြင့်မြတ်သူတို့ရဲ့စံအိမ်ဆိုတာအချုပ်အနှောင်ကျင်းတဲ့အိမ်မျိုးလေးဖြစ်တယ်လောကမှာပြင်ပန်းကကြီးလိုက်ရင်တော့အိမ်ကြီးကခန့်ခန့်ညံ့ညံ့နဲ့ထဲဝါကြီးကျယ်ပေမဲ့အိမ်ထဲမှာနေနေတဲ့အိမ်သူအိမ်သားတွေကအချုပ်အနှောင်ခန်းနေရတယ်အခန်းတစ်ခုခုမှာချုပ်နှောင်ထားတာပဲဖြစ်ဖြစ်အိမ်တစ်ခုလုံးနဲ့အိမ်ခြံဝင်းအတွင်းတော့သွားလို့ရတယ်ဒီတဲ့အပြင်ကိုထွက်လို့မရအခြေချုပ်သဘောမျိုးနဲ့ချုပ်နှောင်ခံထားရလို့ပဲဖြစ်ဖြစ်အချုပ်နှောင်ခံထားရတယ်ဆိုရင်အဲ့ဒီအိမ်ဟာမြင့်မြတ်တဲ့စံအိမ်မဖြစ်တော့ဘူးဘာလို့လဲအချုပ်နှောင်ခံထားရတော့ပြန်ပါလောကရဲ့အရာတာကိုခံစား권မရတော့ဘူးကိုချုံအောင်ခံထားရတဲ့အချိန်မှာပြန်ပါမှာပွဲလန်းသဖြင့်ကျင်းပနေတယ်ဆိုကြပါစို့အချုံအောင်မခံရတဲ့ပုံကိုယ်တွေကတော့ပွဲလန်းသဖြင့်နေသွားလာကြည့်ရှုနားဆင်ပြီးတော့ပြန်လာတဲ့အခါပွဲလန်းသဖြင့်တွေကအဆိုးကကဘလို့ကောင်းနေတီတာမုတ်ကကဘလို့ကောင်းနေစသည်အားဖြင့်ပွဲလန်းသဘင်ရဲ့အရာတာကိုပြန်ပြီးတော့ချင်းချင်းပြန်ပြောနိုင်ရတယ်စမြုပ်ပြန်ပြီးတော့အရာတာခံနိုင်ကြအချုံအောင်ခံထားရတဲ့ပုဂ္ဂိုလ်ကတော့သူများတွေပွဲအကြောင်းအဆူအကအတိမုတ်တွေအကြောင်းပြောနေပြီးမှငေးပြီးတော့ပဲနားထောင်နေရတယ်သူကိုယ်တိုင်ကအချုံအောင်ခံနေရတဲ့အတွက်ကြောင့်ပြင်ပလောကပြင်ပပွဲလန်းသဘင်ရဲ့အရာတာကိုသူ့မှာမခံစားလိုက်ရဘူးအဲ့ဒီလိုပါပဲမြင့်မြတ်သူတို့ရဲ့စံအိမ်တည်ဆောက်ခြင်းနဲ့ပုဂ္ဂိုလ်ရဲ့စိတ်ဟာလည်းပဲသီလမိတ်္တနိဝရဏဒီဟုသောအချုပ်အနှောင်ကင်းပြီးတော့နေရမယ်။ တတိယမြောက်និဝရဏဟာသီနမိတ်္တនិဝရဏဖြစ်ပါတယ်သီနဆိုတာထိုင်းတာမိတ်္တဆိုတာမိုင်းတာသီနမိတ်္တဆိုတော့ထိုင်းမိုင်းတဲ့သဘောရိုးရိုးအဆောင်ပြောလိုက်မယ်ဆိုရင်တော့ပြင်းတဲ့သဘောပါပဲဒါနပြုဖို့လည်းပြင်းတယ်သီလစောင့်ဖို့လည်းပြင်းတယ်သမထပွားဖို့လည်းပြင်းတယ်ဝိပဿနာအားထုတ်ဖို့လည်းပြင်းတယ်ကိုယ်တော်ကောင်းမှုတွေပြုလုပ်ဖို့ပြင်းတဲ့သဘောကိုသီနမိတ်တာလို့ခေါ်တယ်။ငိုက်တာလည်းပဲသီနမိတ်တာလို့ပြောရတာပါပဲ။ဒါကမိမိရဲ့စိတ်စဉ်မှာသီနမိတ်တာဝင်နေပြီဆိုရင်မိမိရဲ့စိတ်ဟာအချုပ်အနှောင်မိနေပြီ။အချုပ်အနှောင်မိနေပြီဆိုတော့ဆိုကြပါစို့တရားနာနေတဲ့အချိန်မှာသီနမိတ်တာနဲ့ငိုက်ပြီးတော့နေတယ်ဆိုရင်တရားရဲ့အရသာမခံစားလိုက်ရတော့ဘူး။တရားအထုတ်နေတဲ့အချိန်မှာငိုက်နေတယ်ဆိုရင်လည်းမိမိအထုတ်နေတဲ့တရားရဲ့အရသာကိုမခံစားရတော့ဘူးတရားဝဲပြန်သွားကြလို့တရားဝဲကမှမငိုက်မမီးပဲနဲ့နားထောင်ကြတဲ့ပုဂ္ဂိုလ်တွေကတရားကကောင်းလိုက်တာဥပမာဥပမေယကဘယ်လိုတာရကလေးတွေကဘယ်လိုအကြောင်းကျိုးလေးတွေကဘယ်လိုစသည်အဖြင့်နားထားတဲ့တရားရဲ့အရသာကိုပြန်ပြီးတော့အချင်းချင်းပြောကြပေမဲ့တရားနာနေချိန်တစ်လျှောက်လုံးငိုက်နေတဲ့သူကတော့တရားရည်ကြတာဘာမှမသိတော့ငေးပြီးတော့ပဲနားထောင်နေရတယ်။တရားအားထုတ်တဲ့အချိန်မှာငိုက်နေတဲ့ပုဂ္ဂိုလ်ကလည်းမငိုက်ပဲအားထုတ်တဲ့ပုဂ္ဂိုလ်လေးကတရားအားထုတ်တာပီတိလေးဘလို့ဖြစ်တယ်၊ပတ္တတိလေးဘလို့ဖြစ်တယ်၊ဘလို့နှစ်သက်တယ်၊ဘလို့ငြင်းအေးတယ်၊တမာရီကဘလို့ကောင်းတယ်၊ညာထဲမှာဘလို့ရှင်းသွားတယ်၊ရုပ်သဘောကဘလို့နာမ်သဘောကဘလို့နိစ္စဒုက္ခအနတ္တလက္ခဏာတွေကဘလို့နဲ့ကိုတွေ့တဲ့တရားရဲ့သဘောတရားရဲ့အရသာတွေကိုပြောနေပေမဲ့ငိုက်နေလို့တရားရတာမခံစားလိုက်ရတဲ့သူကဘာမှမပြောနိုင်တော့ဘူး။အဲကြောင့်အချုပ်နှောင်ခံနေရတဲ့သူဟာလောကရဲ့အရသာ၊ပဝင်းခြင်းရဲ့အရသာ၊သဘာဝရဲ့အရသာကိုဘာမှခံစား권မရသလိုပဲ။မိမိရဲ့စိတ်စဉ်မှာသီနမိတ်္တနိဝရဏဝင်ရောက်နှိမ့်ဆက်နေတဲ့သူဟာလည်းပဲတရားရဲ့အရသာ၊ကုသိုလ်ကောင်းမှုရဲ့အရသာခံစား권မရှိတော့ဘူး။သီနမိတ်္တကင်းနေပြီဆိုရင်တော့မိမိရဲ့စိတ်ဟာအချုပ်နှောင်ကင်းနေတဲ့အိမ်ချက်သွားပြီဒါဆိုရင်လောကရဲ့အရသာမိမိအိမ်ကြီးရဲ့အရသာရောအိမ်ပတ်ဝန်းကျင်ရဲ့အရသာရောလောကကြီးတစ်ခုလုံးရဲ့အရသာကိုယ်ကိုခံစား권ရပြီဒါကြောင့်သံတရားဝိပဿနာတရားမတရားဖို့တရားနိဗ္ဗာန်တရားတို့ရဲ့အရသာကိုကောင်းကောင်းကြီးငြိမ်းငြိမ်းချက်ချက်ခံစားခြင်းနဲ့ဆိုရင်မိမိရဲ့စိတ်စင်မှာနိဝရသီနမိတ်္တနိဝရဏရဲ့ချုပ်နှောင်မှုမခံရအောင်ကြိုးစားရမယ်။ဒါကြောင့်ဆိုလိုက်ပါထိုင်မိုင်းပြင်းကြီးချုပ်နှောင်မိမှတ်သိပေဖြောက်လေထိုင်မိုင်းပြင်းကြီးချုပ်နှောင်မိမှတ်သိပေဖြောက်လေနောက်အဤပေတခုမြင့်မြတ်သူတို့ရဲ့စံအိမ်ဆိုတာကျွန်ဖြစ်မှလွတ်မြောက်တဲ့အိမ်မျိုးဖြစ်ရမယ်တနည်းပြောရလို့ရှိရင်တော့ကျွန်ဆိုတာကတော့ရှေးခေတ်အသုံးနှုံးပေါ့ရှေးတုန်းကကြီးကျွန်စနစ်တွေထွန်းကားခဲ့တဲ့ကာလမှာဟောခဲ့တဲ့တရားဆိုတော့ဇာတ်ရဲမှာတော့ကျွန်လို့ဒီလိုပဲသုံးထားတယ်ဒုက္ခအနေနဲ့ရည်ကြည်အောင်သုံးဆွဲရမယ်ဆိုရင်တော့အခိုင်အစေဘဝမှာလွတ်မြောက်တဲ့အိမ်အခိုင်အစေမှာဖြစ်တဲ့အိမ်ဟာမြင့်မြတ်သူတို့ရဲ့စံအိမ်ပါပဲ။လောကမှာသူတစ်ပါးရဲ့အခိုင်အစေဘဝနဲ့နေရတဲ့ပုဂ္ဂိုလ်ဟာကိုယ်ပိုင်လွတ်လပ်ခွင့်ဘာမှမရှိတော့ဘူး။ကိုယ်ပိုင်အခွင့်အရေးဘာမှမရှိတော့ဘူး။စားချင်တာလည်းမစားရ၊ဝတ်ချင်တာလည်းမဝတ်ရ၊နေချင်တယ်လို့မနေရ၊ထားရနေ၊စေရသွားခိုင်းတာလို့ကြွေးတာစား။သခင်ရဲ့အလိုကြပဲပြုလုပ်ရတယ်။ကိုယ်ပိုင်ဆန္ဒနဲ့ကိုယ်ဘဝကိုတည်ဆောက်ခွင့်မရှိဘူးကိုယ်စိတ်နဲ့ကိုယ်ကိုယ်ယက်တည်ခွင့်မရှိတော့ဘူးသူ့စိတ်နဲ့ကိုယ်ကိုယ်ယက်တည်ပြီးတော့နေရအဲ့ဒီလိုပါပဲဥဒိစ္စကိုယ်ကိုယ်စားလို့ခေါ်တဲ့နိဝရဏသုဒ္ဓမြတ်နိဝရဏအ ဲ့ဒီနိဝရဏလွှမ်းမိုးနေတဲ့ပုဂ္ဂိုလ်ဟာလေသူတစ်ပါးရဲ့အခိုင်းအစိဖြစ်နေတာနဲ့အတူတူပဲဩဒိသဂုဂုသဆိုတာဩဒိသဆိုတာစိတ်ပြန့်လွင့်မှုဂုဂုသဆိုတာကတော့နောင်တပူပန်မှုဩဒိသဆိုတာကတော့အထူးရှင်းစရာမလိုတော့ဘူးအတိတ်ကအကြောင်းအရာဒီအနာဂတ်မှာဖြစ်ခြင်းတဲ့အကြောင်းအရာဒီအတိတ်နာကအကြောင်းအရာဒီမှာစိတ်ပြန့်လွင့်ပြီးတော့နေတာကိုယ့်ရဲ့ပြစ္ဆုတ်ပံအာယုံမှာစိတ်ကိုတည်တည်တံ့တံ့မထားနိုင်တဲ့သဘောပါပဲကုတ်ကုတ်သာဆိုတာကတော့နောက်ကပူပန်နေဆိုတာအတိတ်ကပြုခဲ့နာရီမပြုခဲ့မီလို့နောက်ကပူပန်နေမပြုခဲ့နာရီပြုခဲ့မီလို့လည်းပဲနောက်ကပူပန်နေအော်ငါဟိုလုံးမလွတ်လိုက်ခဲ့မိရင်ကောင်းတာလွတ်လိုက်မိတာမှားသွားတယ်အာငါဟိုလုံးတော့မလွတ်ဖဲနေလိုက်ရင်ကောင်းတာလွတ်လိုက်မိတာမှားသွားတယ်လှုပ်တဲ့ဟာကိုလည်းလွတ်လိုက်မိရင်ကောင်းတာမလွတ်လိုက်မိတာမှားသွားတယ်စသည်အားဖြင့်လုတ်တဲ့နာကိုမလုတ်လိုက်မိလို့မလုတ်တဲ့နာကိုလုတ်လိုက်မိလို့နောက်ကပူပန်နေတဲ့သဘောဟာကုတ်ကုတ်စပဲဒီတော့ဩဒိသကုတ်ကုတ်သားဆိုတာပြန့်လွင့်ပူပန်နေတဲ့သဘောပါပဲပြန့်လွင့်ပူပန်နေတဲ့ပုဂ္ဂိုလ်ဟာကိုယ်ပိုင်အလုတ်ကိုလုတ်ပိုင်ခွင့်မရှိတော့ဘူးကိုယ်စိတ်နဲ့ကိုယ်ကိုယက်တီခွင့်မရှိတော့သူတစ်ပါးရဲ့အခိုင်းစေဖြစ်နေတဲ့ပုဂ္ဂိုလ်ဟာကိုယ်ဘဝကိုကိုယ်လည်းမပိုင်ဘူးနောက်ပြီးတော့အဓိကအချက်ကတော့ကိုယ်ပိုင်ပစ္စည်းရဲ့လို့လည်းများများဆဆမရှိတော့သခင်ပေးတာလေးယူသခင်ကျွေးတာလေးစားနဲ့ကျင့်နှံ့ပြီးတော့နေရတယ်ဩဒိသကုတ်ကုတ်စားလို့ခေါ်တဲ့အခိုင်းအစီဝင်နေတဲ့စိတ်ဟာလည်းပဲကိုယ်ပိုင်ပစ္စည်းသိမ့်မရှိတော့တဒါဆိုတဲ့ကိုယ်ပိုင်ပစ္စည်းသီလဆိုတဲ့ကိုယ်ပိုင်ပစ္စည်းဝိရိယဆိုတဲ့ကိုယ်ပိုင်ပစ္စည်းတမာတိဆိုတဲ့ကိုယ်ပိုင်ပစ္စည်းပညာဆိုတဲ့ကိုယ်ပိုင်ပစ္စည်းသတ်ကြည့်တယ်သူတော်ကောင်းဥစ္စာအတိဟုသောကိုယ်ပိုင်ပစ္စည်းတွေနဲ့ပါသွားတယ်စိတ်ကပြန့်လွင့်နေတော့ဝိပဿနာအထုံနေရင်လည်းစိတ်တွေပြန့်လွင့်နေပြီဆိုရင်ဝိပဿနာကုသိုလ်တိဟုသောပစ္စည်းဥစ္စာတွေကိုယ်မှမရလိုက်တော့ဘူးအတိတ်ကြောင့်နေပြန်ပြီးတော့နောင်တတွေပဲရနေတယ်ဆိုရင်လည်းမကြည်မနဲ့တည်ဖြစ်ပြီးတော့လလစေအထုံနေတဲ့လလစေစုဆောင်နေတဲ့ဝိပဿနာပစ္စည်းဥစ္စာတွေမရလိုက်တော့ဘူး။ဒါကြောင့်ဩဒိသကုတ်ကုသနိဝရဏဝင်နေတဲ့ပုဂ္ဂိုလ်ဟာသူတစ်ပါးရဲ့အခိုင်းအစီဖြစ်နေတာနဲ့အတူတူပဲ။အိမ်ကြီးအိမ်ကောင်းတဲ့တော့နေရပါရဲ့အဲ့ဒီအိမ်မှာအခိုင်းအစီဘဝနဲ့ပဲနေရတယ်ဆိုရင်လည်းပဲကိုယ့်ရဲ့ဘဝဟာဟာမကြသေးဘူး။အဲ့ဒီအိမ်တဲ့အိမ်မှာသူတော်ဘာရဲ့အခိုင်းစေတွေကြီးပဲစုဝေးပြီးတော့နေရတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်တွေဟာကိုယ့်ရဲ့ဘဝကိုကြည်ကြည်နက်နက်ကြည်ပျော်ရွှင်ခွင့်မရပါမလဲ။ဒါကြောင့်မိမိရဲ့စိတ်ဓိဟူသောအိမ်မှာဩဒိသကုတ်ကုသနိဝရဏမဝင်စေနဲ့။ဝင်ရင်မိမိဟာမိမိရဲ့စိတ်ဟာအခိုင်းအစေနဲ့တူသောစိတ်ဖြစ်သွားပြီ။ဒီနဲ့သူတို့ရဲ့စံအိမ်မဖြစ်တော့ဘူး။ညစာပြချင်းလက်ထက်တုန်းကမြတ်စွာဘုရားရှင်ကတရားဝဲကျင်းပပြီးတော့ဟောကြားနေတယ်အခုလိုဓမ္မယုံထဲမှာဟောတာတော့မဟုတ်ဘူးလေဟံနဲ့မန္တတခုမှာတရားဝဲဟောအဲ့ဒီအချိန်မှာတက္က9ယောက်ကတရားနာယူနေကြတယ်တယောက်ကတယောက်ကဘယ်လိုတရားနာနေသလဲဆိုရင်ငိုက်ပြီးတော့တရားနာတယ်ပုဒ်တင်ယူယောဂီလို့ပြောမှာပေါ့ဒီနော်ခေါင်းလေးတင်းကြီးကြီးနဲ့ပေါ့တရားလေးဟောရတရားကောင်းလို့အမှန်လိုက်တာမှန်လိုက်တာလို့ခေါင်းကြီးနေတာတော့မဟုတ်ဘူးပေါ့နော်ငိုက်နေတာအဲ့တော့တရားနာတဲ့ပုဂ္ဂိုလ်တယောက်ကငိုက်ပြီးတော့နာနေတယ်တယောက်ကတော့မြည်ကြီးကိုဒုက္ခလေးနဲ့ချက်ပြီးတော့နာနေတယ်တယောက်ကတော့တရားပွဲမန္တရဲ့ဘေးနားကသစ်ပင်လေးတစ်ခုကသိရောကြည့်တက္ကိုင်းလေးဆွဲလှုပ်ပြီးတော့တရားနာနေတယ်တယောက်ကတော့ကောင်းကင်ကိုမော့ကြည့်ပြီးတော့တရားနာနေတယ်။တယောက်ကတော့မျက်လွှာလေးထားပြီးတော့စူးစူးဆိုက်ဆိုက်နဲ့ရိုးရိုးတေးတေးတရားနာယူနေတယ်။အဲ့ဒီတရားနာနေတဲ့ဒကာ၅ယောက်ရဲ့ဖြစ်ပုံကိုရှင်အာနန္ဒကမြတ်စွာဘုရားကိုရှောက်တော့မြတ်စွာဘုရားရှင်ကနိုင်ပြီးတော့တရားနာနေတဲ့ပုဂ္ဂိုလ်ဟာဘဝ900အကြာအလတ်မရှိဇက်တိုက်မွေဖြစ်ခဲ့တယ်မွေဖြစ်ခဲ့တဲ့အတွက်ကြောင့်ဒီဘဝမှာမွေဘဝမှာအိတ်တာအရင်မဝသေးလို့အခုတရားဝဲမှာလည်းငိုက်နေတာတဲ့ မြေကြီးတပ်ကလေးနဲ့ချက်နေတဲ့ချက်ပြီးတော့တရားနာနေတဲ့ပုဂ္ဂိုလ်ကတော့ဘဝ900အကြာလည်းမရှိတီကောင်ဖြစ်ခဲ့တယ်တဲ့တီကောင်ဘဝမှာမြေကြီးလေးတွေချက်ချက်ပြီးတော့စားရတာမဝသေးလို့ဒီဘဝမြေကြီးတုံးနဲ့ချက်နေတာတဲ့နော်သိက္ခာလေးဆက်ဆက်ပြီးလှုပ်နေတဲ့တရားနာပုဂ္ဂိုလ်ကတော့ဘဝ900အကြာလည်းမရှိဇက်တိုင်မြောက်ဖြစ်ခဲ့တယ်မြတ်ဘုရားသေကိုင်းနေဟိုခုံကူဒီခုံကူနဲ့ကစားရတာမဝသေးလို့ဒီဘုရားတရားနာနေရင်လည်းသေကိုင်းလေးဆွဲဆွဲလှုပ်နေတာတဲ့။ကောင်းကင်ကမောကြည့်ပြီးတော့တရားနာနေတဲ့ပုဂ္ဂိုလ်ကတော့ဘဝ900အကြာအလန့်မရှိနက္ခတ်ဆရာဖြစ်ခဲ့ဘူးတဲ့။ဘဝ900အကြာလည်းမရှိနက္ခတ်ကိုမော့မော့ပြီးကြည့်ကြတာအားမရတော့အခုတရားနာနေရင်လည်းကောင်းကင်မော့ပြီးတော့ကြည့်ပြီးတရားနာနေတာပါမြဲလာလေးချပြီးတော့ရိုးရိုးသေးသေးစူးစူးဆိုင်ဆိုင်နဲ့တရားနာနေတဲ့ပုဂ္ဂိုလ်ကတော့ဘဝ900အကြာလတ်မရှိဘေဒင်ရွတ်အံပရဇေတဲ့ပုံနာဖြစ်ခဲ့ဘူးလေဘေဒင်သုံးပုံအာကုန်ဆောင်ပြီးတော့မမေ့မပြအောင်အမြင့်မပြတ်ရွတ်ဖတ်ပရဇေတဲ့ပုံနာဖြစ်ခဲ့ဘူးလေစာပေကိုအမြတ်တနုံးနဲ့ရွတ်ဖတ်ပရဇေခဲ့တဲ့ပုံနာကတော့တရားကိုရိုးရိုးသေးသေးစူးစူးဆိုင်ဆိုင်နာယူတာပေါ့ရှင်အာနန္ဒာလို့စိတ္တအာနန္ဒာလို့အာနန္ဒာကိုမိန့်ကြတော့ပူပါတယ်အဲ့ဒီတရားနာကြတဲ့၅ယောက်ထဲမှာတရားကိုရိုးရိုးသေးသေးစူးစူးဆိုင်ဆိုင်နဲ့နာယူတဲ့အမျိုးသားကတရားရဲ့အဆုံးမှာသောတာပန်ဖြစ်သွားခဲ့ပါတယ်ကျန်တဲ့၄ယောက်ကတော့ဘာမှမဖြစ်သွားဘူးဒါလည်းဆိုရင်နိုင်နေတဲ့ပုဂ္ဂိုလ်ကလည်းခုနပြောခဲ့တဲ့ဇာတ်နဲ့ဆိုရင်အချုံနှောင်မိနေတယ်သူ့ရဲ့စိတ်ဟာအချုံနှောင်မိတဲ့စိတ်ဖြစ်နေသူ့ရဲ့အိမ်ဟာအချုံနှောင်ခံရတဲ့အိမ်ဖြစ်နေတယ်။ကောင်းငင်မော့ကြည့်လိုက်သရွယ်လှုပ်လိုက်ရည်ကြီးဖြစ်လိုက်တဲ့ပုဂ္ဂိုလ်တွေကလည်းဥဒိစ္စကုကုသစိတ်ပြန့်လွင့်မှုပြီးဆိုတော့သူတစ်ပါးရဲ့အခိုင်းအစီဖြစ်နေရပြန်နေဒါကြောင့်သူတို့တို့တရားမရတော့ဘူး။ဒီနေရာမှာကောက်ချက်လေးတစ်ခုချခဲ့ဦး။ဘေဒင်သုံးဘေဒင်သုံးပုံကိုရွတ်အံတရစေခဲ့တဲ့ပုံနာဟာပေရင်နေတရစေချင်းတည်ဟူသောအလုတ်ရဲ့အထောက်ပံ့ကြောင့်တရားနာတဲ့အခါမှာရိုးရိုးသေးသေးစူးစူးဆိုင်ဆိုင်နဲ့နာကြခြင်းဆိုတဲ့အထောက်ပံ့ကိုရပြီးတော့သောတာပန်ဖြစ်သွားခဲ့တယ်။ဒါကြောင့်ခုခေတ်မှာပရိယွတ်ကြတာ၄ဂုံတော်တွေယွတ်ကြတာ၄မေတ္တာပို့ကြတာ၄သာသင်္ဍတိမှာကိုရင်နေယဟန်တော်တွေသဗ္ဗေယွတ်အံတရစေနေကြတာ၄ဒါတွေဟာအလကားမဟုတ်ဘူးအပူအလုတ်တွေပဲလို့ဒီလိုမယူဆကြဘဲနဲ့မပြင်းမှားမိဘူးပရိယွတ်တဲ့ပုဂ္ဂိုလ်ဒီသာပြီးယွတ်ပါအာနေတဲ့ပုဂ္ဂိုလ်ဒီမပြင်းမမိဘူးအေးကြည့်ပါလေတို့တော့လည်းပဲပန်ဝင်းကျင်အနောက်ရှက်ဖြစ်လောက်အောင်လို့မယွတ်နဲ့ပေါ့နော်ဒါကြောင့်ဆိုလိုက်ပါပြန်လွင့်ဘူပံသူ့ကြံခံအမြန်ပဲဖြောက်လေသုံးကောက်စုနောက်မြင့်မြတ်သူတို့ရဲ့စံအိမ်ဟာလမ်းကောင်းတဲ့အိမ်လည်းဖြစ်ရမယ်။လမ်းဖြောင့်တဲ့အိမ်လမ်းကောင်းတဲ့အိမ်အိမ်ကြီးတစ်လုံးအိမ်ကတော့ခန္ဓာကြီးကြပါရဲ့အဲ့ဒီအိမ်သွားတဲ့လမ်းကရှုပ်ထွေးပြီးတော့နေမယ်ရှင်ဘွက်သေးနဲ့ဘေးကတစ်ပင်တွေကလည်းသက်ကိုင်းကြောက်သေးနဲ့သက်ကိုင်းကြောက်သေးသက်ကိုင်းကြောက်သေးကျူးကြအပီးတွေပြုတ်ကြနဲ့လမ်းကဆိုးပြီးတော့နေတယ်ခွေတွေကကိုက်ရန်သူတွေကပေါ်မောင်းခိုးပြီးတော့ဆုံခိုးပြီးတော့လူရဲမဲ့လူစိုးလူဝဲသခိုးတွေကလည်းပေါ်နေလမ်းကမကောင်းဘူးလမ်းဆိုးတယ်ဆိုလို့ရှိရင်လည်းပဲအဲ့ဒီအိမ်ဟာနေခြင်းစရာမကောင်းဘူးနောက်တနည်းအားဖြင့်လမ်းမဖြောင့်ဘူးလမ်းကတံမြဖြစ်စရာလမ်းမျိုးဖြစ်ဒီအိမ်ကြီးကိုလှမ်းတော့မြင်နေရတယ်ဘယ်ဘက်ကသွားရမှမသိလမ်းခွဲလမ်းမွာတွေကအများလမ်းခွဲလမ်းမွာတွေဖြစ်ရှိနေတော့ကိုယ်ကလမ်းကသွားရင်ဒီအိမ်ရောက်မလားဒီဘက်လမ်းကသွားရင်ဒီအိမ်ရောက်မလားအဲ့ဒီလိုလမ်းမှားပြီးတော့မျက်စိလဲပြားကောင်းတဲ့လမ်းမျိုးနဲ့တိဆောက်ထားတဲ့အိမ်မျိုးဆိုရင်လည်းပဲအဆင့်တန်းမမြင်သေးဘူးမိမက်သူတို့ရဲ့စံအိမ်မဖြစ်သေးဘူးမိမက်သူတို့ရဲ့စံအိမ်ဟာလမ်းကောင်းတဲ့အိမ်လမ်းဖြောင့်တဲ့အိမ်ဖြစ်ရမယ်လမ်းမကောင်းဘူးဆိုလို့ရှိရှင်ဘွက်တွေလည်းပြီး ခွေမစင်နေတော့မစင်နေတဲ့နေမိအတိတ်ကိုင်းကြောက်ဒီကအပေါ်ကကျိုးကြမလားအပြီးတွေပဲပြုတ်ကြမလားနဲ့စိတ်ထဲကတထင်းထင်းနဲ့တန်လျာဖြစ်နေတော့ရှေ့ခကြီးမတွင်တော့ဘူးချက်ကနေအံကြလိုက်တကံများကျိုးသလားမောကြည့်လိုက်ခြေလမ်းကတုံကနေရက်သွားခကြီးမတွင်တော့ရှင်ဘွက်တင်းနဲ့ဆိုလဲဟိုဘက်ကိုယ်ရှောင်းဒီဘက်ကိုယ်ရှောင်းနဲ့တော့ရတော့လမ်းကမကောင်းတော့ခကြီးမတွင်တော့ဘူးတနည်းအားဖြင့်လမ်းကမဖြောင်းတဲ့အတွက်ကြောင့်လမ်းခွဲလမ်းမှာဖြစ်နေတယ်ဆိုရင်ဒီအင်ကြီးသွားရမှာကညာဘက်လမ်းကသွားရမှာကိုကဘယ်ဘက်လမ်းသွားမိတော့လဲအင်ကြီးမရောက်တော့ပြန်ဘူးပြန်လာရလမ်းခွဲမှာရောက်နေတော့နောက်ကရန်သူတွေကလိုက်လာလို့ကိုကိုခိုးမဲ့ပုဂ္ဂိုလ်ကြီးရန်ပြုမဲ့ပုဂ္ဂိုလ်ကြီးသက်ဖြတ်မဲ့ပုဂ္ဂိုလ်ကြီးကနောက်ကလိုက်လာလို့ဒီအင်ကြီးမှာဝင်ပုံးမယ်ဆိုပြီးတော့ဒီအင်ကြီးကိုဒီအင်ကြီးစီကိုအပြေးလာတယ်နောက်ကလူတွေကကိုယ့်ကိုလိုက်လာတော့ကိုယ်ကလည်းအတင်းကြီးလက်ထဲမှာလည်းငွေတုပ်ကြီးကကင်ထားတော့ပြေးလာအင်ကြီးတော့နှမ်းမြင်နေရပြီမိတထိန်ထိန်နဲ့ခန်းနာလိုက်ပြေးလာရင်ပြေးလာရင်နဲ့လမ်းကွာလေးတစ်ခုရောက်တော့ရပ်ပြီးတော့စဉ်းစားဘယ်ဘက်လမ်းကသွားရင်ဒီအင်ကြီးရောက်မလားညာဘက်လမ်းကသွားရင်ဒီအင်ကြီးရောက်မလားယုံမတိဟဖြစ်နေတော့လမ်းကွာမှာရပ်ပြီးနေတာနဲ့ပဲနောက်ကလိုက်လာတဲ့လူစုတကူတွေကမိပြီးတော့ပစ္စည်းလူယူခြင်းခံရတယ်ဆက်ဖြတ်ခြင်းခံရတယ်အဲ့ဒီလိုဖြစ်သွားတယ်ဒါကြောင့်လမ်းမကောင်းဘူးလမ်းမဖြောင်းဘူးဆိုရင်လည်းပဲအဲ့ဒီအိမ်ဟာနေခြင်းစရာမကောင်းဘူးမိမိရဲ့စိတ်ကြီးဟူသောအိမ်ဟာလည်းပဲတန်းဆိုလမ်းကောက်လမ်းကွာနဲ့တူတဲ့ဝိသိကိစ္စလို့ခေါ်တဲ့နိဝရဏကျင့်စဉ်နေရမယ်ဝိသိကိစ္စလို့ခေါ်တဲ့နိဝရဏဝင်နေတဲ့စိတ်ဟာလမ်းဆိုးတဲ့စိတ်လမ်းမနိုင်တဲ့စိတ်ဖြစ်နေပြီလမ်းဆိုးတဲ့အိမ်လမ်းမဖြောင်းတဲ့အိမ်ဖြစ်နေပြီဝိသိကိစ္စဆိုတာယုံမှားတာကိုပြောတာပါတခါတလေအရက်ထဲမှာအိမ်ထဲမှာပြောလို့ရှိတယ်ဒီလူကဝိသိကိစ္စတော်တော်များတာပဲဆိုတော့တုံးတုံးတာမှားနေတယ်ဟိုအလုံးရှုပ်နေတာမျိုးပေါ့ဥပမာဆိုတော့အပြင်းသွားတော့မယ်ဆိုလို့ရှိရင်တော်တော်နဲ့မပြီးနိုင်ဘူးဟိုနေရာရေလေးတော့တော့လဲဟိုကိစ္စလေးလို့လိုက်ဟိုလေးမပြီးသေးလို့လားဒီလိုတော့ဝိသိကိစ္စများတယ်လို့ပြောကြတယ်နော်မဆိုင်ဘူးနော်ဝိသိကိစ္စဆိုတာယုံမှတွေ့တော့တာတန်မြတ်ဖြစ်တာမဆုံးဖြတ်နိုင်မဲ့ဖြစ်နေတာကိုဝိသိကိစ္စလို့ခေါ်တယ်အလုံးရှုပ်နေတာကိုဝိသိကိစ္စလို့မခေါ်ဘူးဒါကဝိသိကိစ္စဆိုတာယုံမှတန်မြတ်ဖြစ်နေတာဝိပဿနာလို့အားထုတ်နေတဲ့ပုဂ္ဂိုလ်တွေအနေနဲ့ပြောရမယ်ဆိုရင်မိမိတို့အားထုတ်နေတဲ့တရားမေဖို့နိဗ္ဗာန်ကိုရောက်စေနိုင်တဲ့နိလန်ဟောမှာဟုတ်ရဲ့လားဒီတတိပဌာန်လမ်းအတိုင်းသွားလို့ရှိရင်နိဗ္ဗာန်ကိုရောက်စေနိုင်တယ်ဆိုတာဟုတ်မှာဟုတ်ရဲ့လားအဲ့ဒီလိုတန်မြတ်ဖြစ်နေတာဟာဝိသိကိစ္စနိဝရဏဝင်နေတာပါပဲလမ်းနှခွမှာမတည့်ရပြီးစဉ်းစားတွေ့ဝေးနေတဲ့သူနဲ့တူးနေပါတယ်ကိစ္ဆံတော်ဝါကိစ္ဆာမိတိပဇာနာတိတဏ္ဍပိဿများကိုတိုင်ပြီးခဲ့ပြီးသားမှတ်မိကြမယ်ထင်တယ်ဆိုကြည့်ကိစ္ဆံတော်ဝါကိစ္ဆာမိတိပဇာနာတိကိစ္ဆံတော်ဝါကိစ္ဆာမိတိပဇာနာတိသုံးခါဆိုကြည့်ကိစ္ဆာမိမုံနော်ကိစ္ဆာမိဟိုဗုဒ္ဓံတရဏံကိစ္ဆာမိဆိုတဲ့ဖရာတိုင်းနဲ့တူတူပါပဲကိစ္ဆံတော်ဝါကိစ္ဆာမိတိပဇာနာတိကိစ္ဆံတော်သွားလို့ရှိရင်လည်းပဲကိစ္ဆာမိသွားတယ်လို့ပဇာနာတိသိရမယ်သွားရင်သွားတယ်လို့သိရမယ်ဒါမြတ်စွာဘုရားညွှန်ကြားပေးတဲ့သတိပဋ္ဌာန်ကျင့်စဉ်ပါပဲသွားရင်သွားတယ်တနည်းအားဖြင့်လှမ်းရင်လှမ်းတယ်လို့အဲ့ဒီလိုမှတ်တာနဲ့ပဲဝိပဿနာဖြစ်ပါမလားဉာဏ်ဖွဉံကိုရောက်နိုင်ပါမလားအဲ့ဒီလိုတဏှာဖြစ်နေလို့ရှိရင်နိဗ္ဗာန်ကိုမရောက်နိုင်တော့ဘူးဒီတော့ကိစ္ဆံတော်ဝါကိစ္ဆာမိတိပဇာနာတိသွားရင်သွားတယ်လို့သိပါတဏှာဖြင့်သွားရင်သွားတယ်လို့မှတ်ပါ ခုတနေ့ကပြောခဲ့သလိုပါပဲထိတာကိုမိလိုက်ရင်သိလာလိမ့်မယ်လို့သိပါလိမ့်မယ်လို့ဆိုတဲ့အတိုင်းသွားရင်သွားတယ်တနည်းအားဖြင့်တော့ဘက်တွေနဲ့နီးစပ်အောင်ကြောင်းရင်လှမ်းရင်လှမ်းတယ်လို့မှတ်လိုက်တဲ့အခါမှာသဘောကိုမိပြီဆိုရင်တော့တိတဲ့တိထိုက်တာတွေသိလာတော့မှာပါပဲလှမ်းတဲ့အမူအရာလေးတွေမှတ်နေတာလည်းပဲဒါမြင်လာကြတာနာနာစားတာဖြိတာတိတာဆိုတဲ့အာယုံ6ပါးထဲမှာဖြိခြင်းဆိုတဲ့သဘောထဲမှာအပါဝင်ပါပဲလက်တီချီဒီကွေးတာဆန့်နာကုန်းနာကော့တာစသဖြင့်ချင်းဒီလှုပ်ရှားမှုအမူအရာလေးတွေအလုံးဟာလည်းပဲဖြိခြင်းဆိုတဲ့သဘောထဲမှာအကျုံးဝင်နေလှမ်းနေလို့မှတ်လိုက်တဲ့အချိန်မှာခြေတော့ဆိုတဲ့ပညာကိုတတ်နိုင်ဆုံးခွာထားရမယ်ခွာနိုင်သမျှခွာထားရမယ်ရှိမှခစားမှာတော့ခြေတော့ဆိုတဲ့ပညာကြီးရှိနေအောင်မှာပဲပေါ့ဒါပေမဲ့သဘောလေးကိုသိအောင်စူးစမ်းရမယ်နှမ်းနေလို့နှောက်လိုက်တဲ့အခါမှာတဖြည်းဖြည်းချင်းရွေ့ရွေ့သွားတဲ့သဘောကိုသိနေရမယ်ဒါရိုးရိုးလေးရှုမှတ်ရင်းနဲ့ပထမဆုံးအဆင့်သိလာပါပဲတတိဓမ္မာတိဉာဏ်အားကောင်းလာပြီဆိုရင်နှမ်းနေလို့ရိုးရိုးလေးမှတ်လိုက်ရုံနဲ့ကြွတဲ့သဘောရောလှမ်းတဲ့သဘောရောခြားတဲ့သဘောရောသဘောသုံးမျိုးကိုသိလာမယ်။ကြွတဲ့သဘောမှာပေါက်တက်သွားတဲ့သဘောရွှေ့သွားတဲ့သဘောအဲ့ဒီသဘောလေးတွေသိမယ်။လှမ်းတဲ့အခါမှာလည်းပဲတဖြည်းဖြည်းချင်းရွှေ့ရွှေ့သွားတဲ့သဘောပေါက်ပေါက်သွားတဲ့သဘောလေးသိမယ်။ခြားလိုက်တဲ့အချိန်မှာရွှေ့ရှားသွားတဲ့သဘောရေလေးလံသွားတဲ့သဘောရေဒီသဘောလေးတွေသိမယ်။ခြေဘွားနဲ့ကျန်းကျင်နဲ့ထိလိုက်တဲ့အခါမှာတော့အေးတဲ့သဘောတော်၎င်း၊ပူတဲ့သဘောတော်၎င်း၊တင်းတဲ့သဘောတော်၎င်း၊မာတဲ့သဘောတော်၎င်း၊ပြော့တဲ့သဘောတော်၎င်းအဲ့ဒီလိုသဘောလေးတွေသိလာပါလိမ့်မယ်။မှတ်လိုက်တာကတော့လှမ်းတယ်လို့မှတ်လိုက်တာ။ညနေမှသိသွားလိုက်တာကတော့ရွေရှားတဲ့သဘောတွေရော၊ပေါ့တဲ့သဘောတွေရော၊လေးတဲ့သဘောတွေရော၊ထိတဲ့သဘောတွေရောပူတဲ့သဘောတွေရောအေးတဲ့သဘောတွေရောနှွေးတဲ့သဘောတွေရောမာတဲ့သဘောတွေရောပြော့တဲ့သဘောတွေရောသဘောတွေအများကြီးသိသွားတာပါပဲပထမဆင့်တော့သဘောကိုသိရမယ်သဘောကိုသိတဲ့ဉာဏ်အာတမတိအားဖြင့်ကောင်းလာပြီဆိုရင်တော့အဲ့ဒီရွေချမ်းမှုလေးမှုပေါ့မှုစတဲ့သဘောလေးတွေတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်နေတယ်ဆိုတာကိုပါသိမြင်လာပါလိမ့်မယ်အဲဒီလူသိမြင်မှုညာအားကြီးရင့်ကျက်ထက်မြက်သွားပြီဆိုရင်တော့အစိမ့်စိမ့်အပိုင်းပိုင်းအပြက်ပြက်ဖြစ်ပြနေတဲ့အတွက်ကြောင့်အနိစ္စသဘောပဲအဖြစ်ပြတွေ့ရဲ့နှိမ့်ဆက်မှုခံရလို့ဆင်းရဲတဲ့ဒုက္ခသဘောပဲမပြတ်အောင်တားဆီးလို့မရတဲ့အတွက်ကြောင့်ကိုယ်မပိုင်တဲ့အဆိုးမရတဲ့သွားမလို့မရတဲ့အနတ္တသဘောတွေပဲလို့လက္ခဏာကြီးသုံးပါလဲထင်ရှားသွားပါလိမ့်မယ်ဒီတော့ဘယ်အရာကိုပဲရှုရှုသိရမယ့်သဘောကတော့အဆင့်30မှာပဲပထမအဆင့်ရုပ်သဘောနာမ်သဘောကိုသိရမယ်ဒုတိယအဆင့်အကြောင်းအကျိုးကိုသိရမယ်တတိယအဆင့်လက္ခဏာရေး3ပါးကိုသိရမယ်ဉာဏ်စဉ်၄၀ပါး၅ပါး၆ပါးနဲ့အများကြီးပြောနေလို့ရှိရင်မှတ်မိမှာမဟုတ်ဘူးနံပါတ်1ရုပ်နာမ်ရဲ့သဘောလှမ်းနေဆိုလို့ရှိရင်လှမ်းခြင်းနဲ့စိတ်ကလေးလှမ်းခြင်းနဲ့စိတ်လေးကြောင့်လှမ်းတဲ့အမှုအရာရွေးရှားမှုလေးတွေဖြစ်သွားတယ်။ဒါကိုဉာဏ်ထဲမှာရှင်းနေရမယ်။လှမ်းခြင်းနဲ့စိတ်ကြောင့်လှမ်းတဲ့ရွေးရှားမှုသဘောလေးတွေဖြစ်တယ်။ရွေးရှားမှုသဘောလေးတွေဖြစ်နေလို့လည်းပဲလှမ်းနေဆိုတာကိုသိလိုက်တဲ့လှမ်းနေဆိုတာကိုမှတ်လိုက်တဲ့မှတ်စိတ်ကလေးဖြစ်သွားတယ်။လှမ်းခြင်းနဲ့စိတ်ကအကြောင်းလှမ်းတဲ့ရွေးရှားမှုတွေကအကျိုးလှမ်းတဲ့ရွေးရှားမှုတွေကအကြောင်းလှမ်းတာကိုမှတ်လိုက်တဲ့မှတ်သိစိတ်ကအကျိုးအဲ့ဒီလိုအပြင်အကြောင်းအကျိုးဆက်နွယ်နာဆက်နွယ်နေတာတွေကိုသိသွားလိမ့်မယ်။အဲကြောင့်ဒုတိယအဆင့်ကအကြောင်းအကျိုးကိုသိရမယ်။တတိယအဆင့်ကတော့အဲ့ဒီအကြောင်းအကျိုးနဲ့တကွယုတ်တရားနံတရားတွေရဲ့အဖြစ်အပျက်ကိုသိရမယ်။လှမ်းခြင်းနဲ့စိတ်ကလေးလဲအဆင့်ဆင့်အပိုင်းပိုင်းဖြစ်လိုက်ပြက်လိုက်ပဲ။လှမ်းနေတဲ့ရွေရှားမှုလှုပ်ရှားမှုမာမှုပြော့မှုပူးမှုအေးမှုတွေလည်းပဲတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုအဆင့်ဆင့်အပိုင်းအပိုင်းဖြစ်ပြနေတဲ့သဘောတွေပဲဆိုတာကိုဉာဏ်ထဲမှာသင်ရှားလာရမယ်ဖြစ်တာပြက်တာမြင်ပြီဆိုရင်တော့အနိစ္စလက္ခဏာကိုမြင်တာပါပဲအနိစ္စတစ်ခုမြင်ပြီဆိုရင်ဒုက္ခနဲ့အနတ္တကလည်းတစ်ဆက်တည်းမြင်ပြီးသားပါပဲဒါကြောင့် လက်တွေ့လောက်ခွင်ဝင်နေတဲ့ယောဂီပုဂ္ဂိုလ်တယောက်အတွက်အရေးအကြီးဆုံးညာစဉ်ဟာဒီ၃ခုပါပဲ၁ရုပ်နဲ့နာမ်ကွဲပြားသွားရမယ်၂အကြောင်းအကျိုးထင်ရှားရမယ်၃မမြဲတဲ့သဘောနဲ့တကွာအိဋ္ဌဖြစ်ပြနေတဲ့သဘောနဲ့တကွာအိဋ္ဌဒုက္ခအနတ္တလက္ခဏာရေး၃မှာထင်ရှားရမယ်နောက်ဆုံးအဆင့်ဖြစ်တဲ့အိဋ္ဌဒုက္ခအနတ္တလက္ခဏာညာ၃မှာတနေ့တဲ့တနေ့တစ်ချိန်နဲ့တစ်ချိန်ရင့်ကျဲအားရှိထက်မြက်သွားပြီအထက်ထိတ်ကိုရောက်သွားပြီဆိုရင်တော့မဉ္ဉံဖူဉံနဲ့တော့နိဗ္ဗာန်ကိုမျက်မှောက်ပြုတော့မှာပါပဲလက္ခဏာရေ၃ပါးကိုသိမြင်တဲ့ဝိပဿနာဉာဏ်ကိုသာထက်မြက်အောင်လုပ်နေပါချိန်တိုင်းရင်မဉ္ဉံဖူဉံကအလိုလိုဆက်ရောက်သွားပါလိမ့်မယ်ဒါကြောင့်ကိစ္စံတော်ဟာကိစ္စမိတိပဇာနာတိသွားရင်သွားတယ်လို့သိဆိုတာဟာဝိပဿနာဉာဏ်ဖြစ်တဲ့ကျင့်စဉ်ကြီးပဲဆိုတာကိုယုံကြည်ရမယ်။ပါရင်သွားတယ်လို့မှတ်ဆိုရင်တော့တချို့ကပြောမှာပေါ့။အော်သွားတာများသွားတယ်လို့လူတိုင်း